ခန်းကြီး၁၉အငယ်၁မှ၃ကောင်းကင်တမန်နှစ်ပါးတို့သည်ညာဥအချိန်၌တောတို့မြို့သို့ရောက်လာ၏လောထသည်မြို့တကားဝ၌ထိုင်လျက်သူတို့ကိုမြင်လျှင်ခရီးဥချိုပြုခြင်းငါထား၍မြေ၌ဥညွတ်ချလျက်အကျွန်ုပ်သခင်တို့ကိုရော်တို့ဂျွန်ဤအိမ်တို့ဝင်၍တညလုံးနေကြပါခြေကိုဆေးကြပါနာနဲ့စောစောထား၍ကြွသွားကြပါလောဟုဆိုလေ၏ကောင်းကင်တမန်တို့ကငါတို့သည်မဝင်တညလုံးလမ်း၌နေတော့မည်ဟုဆိုတော်လဲကြက်ကြက်တွေးဆောင်သောကြောင့်တဖန်လောတနေရာသို့လှည့်၍သူဤအိမ်တို့ဝင်ကြ၏လောတလည်းသူတို့အဖို့ပွဲလို့၍တဆေးမပါသောမုန်ကိုပေါင်းပြီးမှသူတို့သည်စားကြ၏အငယ်လေးမှ၁၁ထိုသူတို့သည်မအိမ်မီတောတို့မြို့သားယောက်ျားအကြီးအငယ်အရရကလာသောသူအပေါင်းတို့သည်အိမ်ကိုဝိုင်း၍လောတကိုဟစ်ခေါ်လျက်ယနေ့ညမှတင်းအိမ်တို့ဝင်သောလူတို့သည်အပေမှရှိသည်နီထိုသူတို့နှင့်ငါတို့သည်ဆက်ဆံလူသည်ဖြစ်၍ငါတို့ထံသို့ထွက်စေလောဟုဆိုကြ၏လောတသည်လည်းတကားပြင်မှာသူတို့ထံသို့ထွက်၍မိမိနောက်၌တကားကိုပိတ်ပြီးလင်ညီကိုတို့အာဓမအမှုကိုဤမြတ်လောက်မပြုကြပါနှင့်အကျွန်ုပ်၌ယောက်ျားနှင့်မဆက်ဆံသောသမီးနှစ်ယောက်ရှိပါ၏သူတို့ကိုတင်တို့ထံသို့ထောက်ရသောအခွင့်ကိုပေးကြပါလော့သူတို့၌ပြုကျင်သမျှပြုကြပါလော့ဤလူတို့၌အလင်းမပြုကြပါနှင့်အကြောင်းမူကားသူတို့သည်အကျွန်ုပ်အိမ်မိုးအရိတ်ကိုခိုးနေပါ၏ဟုတောင်းမှန်တော်လဲသူတို့ကဆုတ်လော့ဟုဆိုကြ၏တဖန်ကတင်းသည်တဲခိုခြင်းငှာသာရောက်လာသည်နှင့်တရားသူကြီးလောက်ရမည်လောယခုမှထိုသူတို့၌ပြုသည်ထက်တင်း၌သာ၍သိုးသောအမှုကိုပြုမည်ဟုဆိုလျက်လောတကိုကြက်ကြက်ဖိ၍တကားကိုလည်းပောက်ခွဲချိုးဖဲ့ခြင်းငှာချင်းလာကြ၏ထိုအခါကောင်းကင်တမန်တို့သည်လက်ကိုဆန့်၍လောတကိုမိမိတို့နေရာအိမ်အတွင်းသို့ဆွဲသွင်းပြီးလျှင်တကားကိုပိတ်ကြ၏အိမ်တကားနားမှရှိသောသူအကြီးအငယ်တို့ကိုမျက်စိကန်းစေခြင်းကဒဏ်ခတ်သဖြင့်သူတို့သည်တကားကိုရှာ၍ပင်ပန်းခြင်းသို့ရောက်ကြ၏အငယ်၁၂မှ၁၄ကောင်းကင်တမန်တို့ကလည်းဤအရ၌တင်နှင့်ဆိုင်သောသူရှိသေးသလိုသားသမီးသမက်မြို့ထဲမှာတင်၌ရှိသည်မြကိုဤရက်ကထုတ်ဆောင်လောဤရက်ကိုငါတို့သည်ဖျက်ဆီးရမည်အကြောင်းမူကားအရက်သားတို့သည်သာဝရဖျားရှိတော်မှာအလွန်ကြွေးကြော်ခြင်းရှိသည့်ဖြစ်၍ဖျက်ဆီးစေခြင်းကသာဝရဖျားသည်ငါတို့ကိုဆေလွတ်တော်မူပြီးဟုလောတာအားပြောဆိုကြ၏လောတာထွက်၍သမီးနှင့်ဆုံဖက်တော်သူမိမိသမက်တို့အားထကြဤရမထွက်သွားချဤမျိုးကိုသာဝရဖျားဖြစ်စည်းတော်မူမည်ဟုဆိုတော်လေကြည်စားဟန်ရှိသည်ဟုသမက်တို့သည်ထင်ကြ၏အငယ်၅မှ၁၆မိုးတောက်သောအခါကောင်းကင်တမန်တို့သည်လောတကိုဆော်လျက်တင်းသည်ထ၍ဤရ၌ရှိသောမယားနှင့်သမီးနှစ်ယောက်တို့ကိုဖြူသွားလောသို့မဟုတ်မျိုး၏အပြစ်၌ဆုံးခြင်းသို့ရောက်လိမ့်မည်ဟုဆိုတော်လေသူသည်ဖြင့်နှွဲသောအခါသာဝရဖျားတနာတော်မူသောကြောင့်ကောင်းကင်တမန်တို့သည်သူနှင့်သူ၏မယားသူ၏သမီးနှစ်ယောက်တို့ကိုလက်ဆွဲ၍မြို့ပြင်သို့ထုတ်ဆောင်ကြ၏အငယ်၁၉မှ၂၆ပြင်သို့ရောက်သောအခါတင်းသည်အသက်ချမ်းသာရခြင်းကပြေလော့နောက်သို့လှည့်၍မကြည့်နှင့်မြည်ညီသောအရ၌အလင်းမနေနှင့်တောင်ပေါ်တို့ပြေလောသို့မဟုတ်ဆုံးလိမ့်မည်ဟုဆိုလေ၏လောတကလည်းအကျွန်ုပ်သခင်ထိုတို့မဆိုပါနှင့်ယခုမှကိုရော့ကျွန်သည်ရှေ့တော်၌မျက်နှာရပါပြီအကျွန်ုပ်အသက်ချမ်းသာစေသဖြင့်အကျွန်ုပ်၌ပြုတော်မူသောဂရုဏာကြီးစုများပြားလှပါ၏ဘေးလွ၍တောင်ပေါ်တို့မပြေးနိုင်ပါဘေးတစုံတစ်ခုတွေ့၍တေးမီကိုစိုးရင်ပါ၏ကြည့်ပါထိုမြို့ဤပါ၏ပြေးပါပါ၏ငယ်သောမြို့လည်းဖြစ်ပါ၏ဘေးလွ၍ထိုအရက်သို့ပြေးပြရစေထိုမြို့သည်ငယ်သောမြို့မဟုတ်လောတို့ပြေးလျင်အသက်ချမ်းသာရပါမည်ဟုလျှောက်ဆို၏ထိုသူကလည်းကြည်ပါဤအမှုရာ၌လည်း တင်ဤစကားကိုငါနားထောင်စေခြင်းငှာထိုမျိုးအတွက်တောင်းမှန်သောကြောင့်ငါမဖြစ်စီဘေးလွတ်ခြင်းငှာထိုမျိုးတို့အလင်းမြန်ပြေလော့ထိုမျိုးတို့မရောက်မီငါသည်အပေအမှုကိုမျှမပြုတ်နိုင်ဟုဆိုလေ၏ထိုကြောင့်ထိုမျိုးကိုဇောယမျိုးဟုသမုတ်ကြ၏လောတာသည်ဇောယမျိုးတို့ဝင်သောအခါမြေကြီးပေါ်မှနေထွက်ခြင်းဖြစ်သည်ထိုအခါကာရပြာဒီကောင်းကင်ထက်အထံတော်မှတောတို့မျိုးနှင့်ဂေါ်မောရမျိုးအပေါ်သို့ကန့်နှင့်မိမိုးကိုရွာစေတော်မူ၏ထိုမျိုးတို့ကို၎င်းချိုင်းအရတလျှောက်လုံးကို၎င်းမြို့သားအပေါင်းတို့ကို၎င်းမြေ၌ပေါက်သမျှကို၎င်းမှောက်လဲတော်မူ၏လောတာ၏မယားမူကားနောက်သို့လှည့်ကြည့်၍စားတိုင်ဖြစ်လေ၏အငယ်၂၉မှ38နာနေစောစောအာဗြဟံဒီထ၍ခါရဖျားရှိတော်၌ရက်နေသောအရက်သို့တွားပြီးလင်သောတို့မျိုးနှင့်ဂေါ်မောရမျိုးမှစသောချိန်အရက်တလျှောက်လုံးကိုကြည့်ရှု၍မိဖို့၌အခိုးကဲ့သို့တပီလုံးအခိုးတက်သည့်ကိုမြင်နေ၏ထို့သောဖျားသခင်သည်ချိန်ထဲမှရှိသောမျိုးတို့ကိုဖျက်ဆီးသောအခါအာဗြဟံကိုအောင်းမေတော်မူ၏လောတနေသောမျိုးတို့ကိုမှောက်လဲသောအခါမှောက်လဲရာထဲကလောတာကိုလွှတ်လိုက်တော်မူ၏လောတာသည်ဇောယမျိုးမှထွက်၍သမီးနှစ်ယောက်နှင့်တကွတောင်ပေါ်မှနေ၏ဇောယမျိုး၌မနေဝတ်၍သမီးနှစ်ယောက်နှင့်တကွဥမေ၌နေ၏သမီးအကြီးကငါတို့အဖအိုပြီးမြေကြီးသားအပေါင်းတို့၏ဘာသာတိုင်းငါတို့ထံသို့ဝင်ရသောယောက်ျားတစ်ယောက်မျှမြေပေါ်မှမရှိလာကြငါတို့အဖကိုစပြည့်တိုက်ကြဆိုငါတို့အဖ၏အမျိုးအနွယ်ကိုစောင့်မ၍သူနှင့်အိတ်ကြဆိုဟုညီမကိုပြောဆို၏ထိုနေ့ညမှသူတို့သည်အဖကိုစပြည့်တိုက်ပြီးလျှင်တမိအကြီးသည်ဝင်၍အဖနှင့်အိတ်လေ၏သူအိတ်ချောင်းကို၎င်းထချောင်းကို၎င်းအဖမတည်လက်ဖြန်နေ့တွင်အကြီးကလည်းမနေ့ညမှငါသည်အဖနှင့်အိတ်လေပြီယနေ့ညတဖန်သူကိုစပြည့်တိုက်ကြဆိုတင်းဒီဝင်၍အဖ၏အမျိုးအနွယ်ကိုစောင့်မခြင်းဟာသူနှင့်အိတ်လို့ဟုညီမကိုပြောဆို၏ထိုနေ့ည၌လည်းသူတို့သည်အဖကိုစပြည့်တိုက်ပြီးလျှင်အငယ်သည်ဝင်၍အဖနှင့်အိတ်လေ၏အိတ်ချောင်းကို၎င်းထချောင်းကို၎င်းအဖမတည်ထိုတို့လောတ၏သမီးနှစ်ယောက်တို့သည်မိမိအဖအားဖြင့်ပရိတ်တရေဆွေးနေ၏သမီးကြီးသည်သားကိုဖွား၍မောဘအမိဖြင့်မှဲ့လေ၏ထိုသူသည်ယနေ့တိုင်အောင်ရှိသောမောဘအမျိုးသား၏အဖဖြစ်သည်သမီးအငယ်သည်လည်းသားကိုဖွား၍ဗေနေမိအမိဖြင့်မှဲ့လေ၏ထိုသူသည်ယနေ့တိုင်အောင်ရှိသောအာမုံအမျိုးသား၏အဖဖြစ်သည်